န်ခန့်သာလို့မပါရက်လာတူတော်မောင်2018ခုနှစ်ဇွန်လ28ရက်နေ့မှာပြင်ဆင်ချက်တွေနဲ့အစ်စ်ပြထန်းလိုက်တဲ့ရန်ကုန်မြို့တော်စီပင်သားရဲ့ဥပဒေဟာပြီးခဲ့တဲ့အော်တိုဘာလ1ရက်နေ့မှာစပြီးအသက်ဝင်လာပြီဖြစ်ပါတယ်ငါတူဇွန်လ28ရက်နေ့ကနေစက်တင်ဘာလကုန်အထိကိုပညာပေးကာလဖြစ်သတ်မှတ်ထားပြီးစတင်အသက်ဝင်တဲ့အော်တိုဘာလ1ရက်နေ့ကစပြီးအရေးယူမှုတွေစတင်ဆောင်ရွက်နေပြီလို့သိရပါတယ်အစ်စ်ပြထန်းလိုက်တဲ့စီပင်ဥပဒေအစ်စ်မှာပုံမှန်ပေါင်း338ခုအထိပါဝင်တယ်လို့သိရပါတယ်။ဒါအပြင်ပြည်တံတွေကိုလည်းတုံ့ပြန်သတ်မှတ်ထားပြီးအချို့ကိုရဲအရေးပိုင်အမှုတွေအဖြစ်နဲ့သတ်မှတ်ထားတာကြောင့်ပြည်တံကပုံပြီးထိရောက်ပြင်းထန်လာမှာဖြစ်တဲ့အတွက်ရန်ကုန်မြို့နယ်ပြည်သူတွေအတော်လေးတတိထားဆင်ញင်နေထိုင်ရမယ့်အနေအထားမှာရှိပါတယ်။တမရဦးသိန်းစိန်အစိုးရလက်ထက်တုန်းကလည်း2013ခုနှစ်မှာစီပင်တာယာရေးဥပဒေကိုပြဋ္ဌာန်းခဲ့မှုပါတယ်။အခုအစိုးရတဲ့လက်ထက်မှာအသည့်ပြန်ပြင်ရေးဆွဲပြဋ္ဌာန်းလိုက်တာပါ။အခုပြဋ္ဌာန်းလိုက်တဲ့ဥပဒေတွေထဲမှာတချို့ဥပဒေတွေကရည်ရွယ်ချက်အရှိရှိတိတိကျကျနဲ့အခွင့်အရေးယူချိုးဖောက်နေတဲ့သူတွေအတွက်နောက်တွန့်ဆင်ခြင်သွားအောင်လှုပ်ဆောင်နိုင်လိမ့်မယ်လို့ယူဆရပေမဲ့တသက်လုံးအမှုမဲ့အမှတ်မဲ့စီကံလိုက်နာမှုမရှိတဲ့အကျဉ်းစရိုက်တွေနဲ့အသားကျနေသူတွေအဖို့ကတော့တော်တော်လေးကိုအတိမ်ဆောင်မခံပဲသတိထားဆင်ခြင်နေထိုင်ရမယ့်သဘောရှိတဲ့အပြင်တင့်မှုကျူးလွန်တာကိုကျူးလွန်တာမှမသိပဲကျူးလွန်မိမဲ့အနေထားမှာရှိနေပါတယ်ငါတို့ပြည်သူတွေဟာစီကံမဲ့တာနဲ့အသားကျနေပြီမဟုတ်လားအဆိုးဆုံးကတော့စီကံမဲ့အမိုက်ပြကြတာနဲ့ကွန်ဒရီထွေးကြတာတွေပါတွေးကြရနေရာတွေမှာစီကံမဲ့အမိုက်ပြကြလို့ရေမြောင်းတွေပိတ်ဆို့ကုန်ပြီးနှစ်စဉ်နှစ်တိုင်းရေကြီးရေရှမ်းတဲ့တံကိုလည်းဆူဆူဝါးဝါခံနေကြရတယ်နောက်ပြီးစီကံမဲ့လမ်းပေါ်ဈေးတက်ရောက်နေကြလို့ရင်ကျော်ပိတ်ဆို့တဲ့တံကိုလည်းခံနေကြရတယ်ခုဆိုရင်တတ်မှတ်ထားတဲ့နေရာမဟုတ်ပဲကျူးကျော်ဈေးရောင်းချရင်တံငွေ9000ကျပ်ကနေ3000ကျပ်ထိတန်ရိုက်ခံရမယ်ခွင့်ပြုချက်မရှိပဲအဆောက်အဦတွေတိုးချဲဆောက်လို့ရင်ဒဏ်ငွေ9သိန်းကျပ်ကနေ15သိန်းကျပ်ဒါမှမဟုတ်ထောင်နဲ့6လအထိချမှတ်နိုင်ပါတယ်အများပြည်သူနဲ့တက်ဆိုင်တဲ့နေရာတွေမှာအမှိုက်ပြင်းရင်ကွန်ဒရီထွေးရင်အငြိအကျေးဆိုရင်ဒဏ်ငွေ3000ကျပ်ကနေ9000ကျပ်ချမှတ်ပါလိမ့်မယ်ပန်းဥရင်အာကစားကွင်းတွေထဲမှာအမှိုက်စွန့်ရင်ဆက်ဆုပ်ဖွယ်ရာအရာတွေကိုပြစ်ချရင်ဒဏ်ငွေ3000ကနေ3သိန်းကျပ်ထိဖြစ်စေထောင်ဒဏ်3လဖြစ်စေဒဏ်နှစ်ရလုံးဖြစ်စေချမှတ်မယ်လို့သိရပါတယ်ဒါပြင်လမ်းနဲ့ဈေးညံ့တွေပေါ်မှာကားရီစီးနေတာပြင်ဆင်တာညအိတ်ရက်နာတာလုပ်ရင်လည်းဒံငွေ3သိန်းကျပ်ကနေ5သိန်းကျပ်ထိချမှတ်ပါလိမ့်မယ်အခြားပြည်မှုတွေတက်လဲတီးကြဥပဒေတွေအများကြီးချမှတ်ထားပါသေးတယ်ဥပဒေစပြီးအသက်ဝင်တဲ့ရက်ကနေဒီနေ့ထိစီမင်းသားရရုံးတွေကနေဥပဒေဖောက်ပြတဲ့သူတွေကိုအရေးယူခဲ့ရမှာဒံငွေကျပ်3500ကျော်ရရှိသွားပြီလို့လည်းသိရပါတယ်အမှုကစုစုပေါင်း122မှုရှိခဲ့ပါတယ်အရေးယူတဲ့အထက်မှာလမ်းမေးဈေးတွေတွေအနေရင်လောက်သားတွေကျူးကျော်အဆောက်အဦဆောက်လုပ်တဲ့သူတွေလမ်းစည်းကမ်းရေစင်းကမ်းဖောက်ပြတဲ့သူတွေပါတယ်လို့လည်းသိရပါတယ်ငါတူစီပင်ဥပဒေအစ်ထုတ်ပြန်တာကိုအဘတို့ပြည်သူတွေကလည်းကြိုးဆိုကြပါတယ်ဒါမှလည်းစီမဲ့ကမ်းမဲ့ဗယံပဒလုပ်ရက်တွေရောကြသွားမှာမဟုတ်လားအချို့ကလည်းလက်လွတ်စပယ်စီမဲ့ကမ်းမဲ့မဟုတ်ပဲတိတိနဲ့ကိုကျိုးစည်းဝါးအတွက်တသက်အခွင့်အရေးယူနေကြတဲ့သူတွေစီးပွားရေးသမားတွေလည်းရှိနေပါတယ်ဈေးလုတ်ပေးထားပါရဲ့နဲ့ဈေးထဲမှာမရောမဲလမ်းပေါ်တက်ပြီးရောင်းနေတဲ့ဈေးတွေတွေမြင်းကြီးထက်မှနေထိုင်သူတချို့ကကိုယ်အိမ်ရှိကိုယ်အိမ်ပြီးမြေကွက်လက်တွေမှာကျူးကျော်အဆောက်အဦတွေဆောက်လုပ်ပြီးဆိုင်ကန်းဖွင့်ထားတာတွေဆိုင်ကန်းတွေငှားစားထားတာတွေလည်းရှိပါတယ်။ဒါပြင်ကားပါကင်တွေအတွက်နေရာဥထားတာတွေအဖြစ်ဆွဲထားပြီးကားပါကင်ငှားစားတဲ့သူတွေလည်းရှိနေပါတယ်။အရင်ကတော့စီပင်သားရဝန်ထမ်းတွေနဲ့နားလည်မှုယူပြီးလုပ်နေကြတာပါ။အခုစီပင်ဥပဒေအစ်ထွက်လာပြီဆိုတော့အရင်လိုပဲနားလည်မှုယူအဂရိလိုက်စားပြီးခွင့်ပြုနေအောင်မလားတိတိယောက်ယောက်အေးအေးယူမလားဆိုတာကိုစောင့်ကြည့်ရမှာပါအေးအေးယူရင်လည်းတပြင်းညီဒန်းတူညီမျှအေးအေးယူဖို့လိုအပ်ပါတယ်အေးအေးယူတဲ့မျိုးနယ်မှာအေးအေးယူပြီးအေးမယူတဲ့မျိုးနယ်မှာအေးမယူတာမျိုးမဖြစ်သင့်ဘူးပေါ့ဒါကြောင့်ဒီလိုပြောတာလဲဆိုတော့အခုထိမျိုးနယ်တော်တော်များများမှာလမ်းမော်တက်ပြီးဈေးရောင်းနေတဲ့ဈေးတွေကိုယ်အိမ်ပဲကိုယ်အိမ်ရှိမှကျူးကျော်အဆောက်အဦတွေထက်ဆောက်ပြီးလုပ်ငန်းလုပ်ကိုင်နေကြတဲ့သူတွေတိုင်ငန်းဖွင့်လင့်ငှားစားရတာတွေအများပြားတွေးမြင်ရစဲမှုပါမော်တော်ကားတွေလည်းစီကံမဲ့ပါကင်ထိုးရတာတွေအမှိုက်လည်းဖြစ်သလိုစွန့်ပစ်နေကြတာတွေတွေ့နေရမြင်နေရစဲမှုပါ။ကောက်ယိုးမီမဟုတ်ပဲထိထိရောက်ရောက်အချိန်ယူဆောင်ရွက်စီကြပါတယ်။အခုစီပင်ဥပဒေအစ်မှာဒဏ်ကြီးတတ်မှတ်ချက်ကလည်းမြင့်မားနေတာမို့စီပင်ဝန်ထမ်းတွေအနေနဲ့လည်းတမာတမတ်ကြဖို့အဂရိလိုက်စားမှုကင်းရှင်းဖို့လည်းလိုအပ်နေပါတယ်။စီပင်ဝန်ထမ်းတွေကိုတည်တည်ချာချာမကြက်မှတ်နိုင်ရင်သူတို့အတွက်စားပေါက်အကြီးကြီးဖန်တီးပေးထားသလိုဖြစ်နေပါလိမ့်မယ်။ဒဏ်ကြီးတတ်မှတ်ချက်တွေမှာပုံမှန်တစ်ခုရီးအတွက်ဒဏ်ကြီးကတတမတန်းမဟုတ်ပဲ3000ကနေ9000 9000ကျပ်ကနေ3000 3000ကျပ်ကနေ9000 ပြမှုကျူးလွန်တဲ့သူကိုဘယ်လောက်တန်ကြီးရိုက်မှလဲဆိုတဲ့ပြဿနာကလည်းရှိနေပြန်ပါတယ်။အဲ့ဒီမှာအဂရိလိုက်ရှာမှုတွေဖြစ်လာနိုင်ပါတယ်။ပြမှုတစ်ခုတည်းကိုတယောက်ကိုတန်ငွေ3000ကျပ်ချမှတ်ပြီးတခြားတယောက်ကို9000ကျပ်ချမှတ်ပြန်ရင်လည်းဝေဖန်ထောက်ပြစရာတွေဖြစ်လာနိုင်ပါတယ်။နောက်တစ်ခုကစီပင်ဥပဒေအတွက်အစိုးရကပြည်သူတွေစီကံလိုက်နာအောင်စီကံလိုက်နာဖို့အခက်အခဲမဖြစ်အောင်စီမံ Sibin amai tengahu, pomo cahimi la tengsi dia. Kapal geng janabu, kekasi dia niari ma. Kapal geng dua tidak niari season bira. Lulu ni je semua dua lambi ye ingwe senerja season bira. Lambi juga zida dia dua, sejauh itu dua, tuce saulu bira dari luar balik. Di luar longlong am season bira, ye ibu tu kuda dua, ubri itu dua, ye suai piatan dia rasuin, pido dua go. จุดตัวบีบีข้างตัวลูกพี่นี่มาพี่เด็กเจ้าเจ้าเป็นยังที่ตัวบ้านนี่ก็เช่าไรเปล่าจีไม่เนี่ยอายงานที่สามยามาไม่เนี่ยสาวก็มีอะไรไหมเช่าล่าสุดอ่ะตัวไม่เนี่ยแบบสันนิษฐาน